24ကြိမ်မြောက်အာဆီယံ EU ဝန်ကြီးများအဆင့်အစည်းအဝေးကို2024ခုနှစ်ဖေဖော်ဝါရီလ2ရက်နေ့ကဘယ်လ်ဂျီယံနိုင်ငံဘရက်ဆဲမှာကျင်းပခဲ့ပါတယ်။ဒီပွဲကိုဘရက်ဆဲမြို့ကမြန်မာအတမတ်ကြီးဦးစိုးလင်းဟန်ကတက်ရောက်ခဲ့ပြီးမြန်မာနိုင်ငံအနေနဲ့ EU ရဲ့ကုန်သွယ်ရေးဆိုင်ရာအထူးအခွန်ကင်းလွတ်ခွင့် GSP EBA ကိုဆက်ပြီးရရှိနေတဲ့အတွက်ကျေးဇူးတင်ကြောင်းသူကပြောခဲ့တာပါ။ဒီအကျိုးခံစားခွင့်အတွက်လှုပ်ပေးရမယ်အလုတ္တမအခွင့်အရေးဆိုင်ရာကိစ္စရပ်တွေကိုတည်နာလည်ပြီးဆောင်ရွက်ပေးနေတယ်လို့လည်းသူကပြောခဲ့ပါတယ်။ဒါပေမဲ့လည်းဒီကုံတွယ်မှုဆိုင်ရာအခွန်ကင်းလွတ်ခွင့်တွေဟာမြန်မာစစ်ကောင်စီကိုပို့ပြီးအကျိုးဖြစ်ထွန်းစေတယ်လို့ပြည်ပရောက်မြန်မာအဖွဲ့အစည်းတွေနဲ့အလုံသမားရေးရာအဖွဲ့အစည်းတွေကပြောပါတယ်။ဒါကြောင့်အခွန်ကင်းလွတ်ခွင့်ရနေတဲ့စီးရင်တွေကနေမြန်မာနိုင်ငံကိုပယ်ဖြတ်ပေးဖို့2021နှစ်ကုန်ပိုင်းလောက်ကစပြီးအဲ့ဒီအဖွဲ့အစည်းတွေက EU ကိုဖိအားပေးခဲ့ကြတာပါ။အခု EU ဥရောပသမဂ္ဂရဲ့ဆုံးဖြတ်ချက်ဟာကုန်ထုတ်လုပ်ငန်းကအလုံသမားတွေအတွက်အပြောင်းအလဲဖြစ်မှာမဟုတ်ကြောင်းမြန်မာနိုင်ငံအလင်းသစ်အလုံသမားသမဂ္ဂများအဖွဲ့ချုပ် NLF မြန်မာရဲ့ဥက္ကဋ္ဌဒေါ်မိုးစန္ဒာမြင့်ကပြောပါတယ
်စစ်ကောင်စီလက်ထက်ကာလမှာ EVA ဆက်ရှိနေခြင်းကအလုံသမားတွေအတွက်တော့ဘာမှအပြောင်းအလဲမဖြစ်နိုင်ဘူးဒီစစ်ကောင်စီနဲ့စစ်ကောင်စီလက်အောက်ခံအလုံရှင်အဖွဲ့စည်းတွေအတွက်သာဒါအကျိုးစီးပွားဖြစ်ထွန်းစီမှာဖြစ်တယ်ပေါ့နော်မြန်မာပြည်မှာဒီအလုံသမားတွေအတွက်အလုံသမားခွင့်ရေးဆိုတာလုံးဝမရှိတော့ပါဘူး။လုံသမားတွေကအတ္တမတည်ုံစားရဖို့အတွက်လုံအားနဲ့မညီမျှတဲ့လုံအားခေါင်းပုံဖြတ်မှုကိုဒါနေ့စဉ်ရင်ဆိုင်နေကြရပါတယ်။ဒီ EBA ဆက်ရနေအောင်မယ်ဆိုရင်လေလုံသမားတွေအတွက်တော့ဖိနှိပ်ခံရမှုတွေချိုးဖောက်ခံရမှုတွေဆက်ပြီးရှိနေအောင်မှာဖြစ်ပါတယ
်။ EU ရဲ့အထူးကုန်သွယ်ခွင့်ကိုရရှိတဲ့နိုင်ငံတွေကဆက်မှုလေယာလက်မှုဒီပို့ကုန်တွေအတွက်အခွန်ကင်းလွတ်ခွင့်ရကြပါတယ်။2018ခုနှစ်နောက်ပိုင်းမှာပြည်တွင်းအထည်ကျောက်လုပ်ငန်းတွေတိုးတက်လာပြီး2018ခုနှစ်မှာချုပ်ထည်အားလုံးရဲ့48%ရာခိုင်နှုန်းကို EU ကိုတင်ပို့နိုင်ခဲ့တယ်လို့အထည်ကျောက်လုပ်ငန်းရှင်များအသင်းကပြောထားတာပါတကယ်တော့ဒီအကျိုးခံစားခွင့်တွေဟာစစ်ကောင်စီကိုတိုက်ရိုက်အကျိုးဖြစ်စေတာနဲ့ပြီးအလုံသမားတွေရဲ့စားဝတ်နေရေးကိုအထောက်ပံ့ပိုဖြစ်စေနိုင်တယ်ဆိုတာကို EU ဘက်ကယူဆပုံရတဲ့အကြောင်းပြည်တွင်းအခြေဆိုင်အလုံသမားရေးရာအဖွဲ့အစည်းတစ်ခုရဲ့တာဝန်ခံက VOA ကိုပြောပါတယ်
EU ဘက်ကစဉ်းစားချက်ကဂျာလူဆိုတဲ့အတွေးခေါ်ပုံစံမျိုးနဲ့လုံတွဲလုံတွဲဆိုတဲ့ဥစ္စာဟာမျိုးကြီးရှိလေပြီးလို့ရှိရင်သူကတစ်ဖက်ကအဲဒီ humanitarian ဆိုတဲ့အပိုင်းအနေနဲ့သူကကြည့်ကြတယ်အဲသူတို့လုပ်ချင်တဲ့ဒီ humanitarian ကိစ္စဟာတွေကို EU နဲ့သူကထိတ်ထားတာအဲ့တော့သူနောက်တစ်ခုကလည်းသူတို့ရဲ့တွေးရှိချက်ပေါ့နော်တွေးရှိချက်ကဒီအထက်ဆုံးကဏ္ဍကစစ်တပ်စီကိုပတ်စံရောက်တယ်လို့ဆိုပေမဲ့ရောက်သွားတဲ့ဆိုတဲ့ဥစ္စာရာဂိုင်လုံးအချိုးအစားတွေပေါ်မှာသူတို့ကငင်းချက်ထုတ်ထားတာဟိုရှိတယ်ဒါပေမဲ့အချိုးအစားအဖြစ်ဒီနယ်နဲ့တဘာဘွားတမွေနဲ့ကြောက်မြက်တွေပြတ်ပါနေပြောမှာရတဲ့ငွေဒီတော့မရှိဘူးပေါ့နော်ပြီးတော့လေဒီငွေတွေအားလုံးဟာဒီအယက်သားတမန်ဣဒူရီစီကိုစီးဝင်သွားတယ်ဆိုတော့ဟာမျိုးပေါ့သူတို့ရဲ့ရှုမြင်ချက်က
ဥရောပသမဂ္ဂဟာဖွံ့ဖြိုးဆဲနိုင်ငံတွေရဲ့ကုန်သွယ်ရေးဆိုင်ရာအခွန်အခတွေကိုရှော့ပေါက်ပေးဖို့လက်နက်ခဲယမ်းကလွဲပြီးပို့ကုန်သွင်းကုန်တွေအတွက်GSP EBA အထူးအခွင့်အရေးကို1982ခုနှစ်ခရဲကစတင်ပေးခဲ့တာပါ1988ခုနှစ်အာဏာသိမ်းမှုအပြီးမှာလူ့အခွင့်အရေးစံနှုန်းတွေအတိုင်းလှုပ်ဖို့နိုင်ငံရေးပြုပြင်ပြောင်းလဲဖို့ဥရောပသမဂ္ဂကမြန်မာစစ်တပ်ကိုတိုက်တွန်းခဲ့ပေမဲ့လည်းအရာမရောက်ခဲ့လို့1998ခုနှစ်မှာ GSP အထူးအခွင့်အရေးကိုပြန်ယူသိမ်းလိုက်ပါတယ်အဲဒီနောက်နိုင်ငံရေးပြောင်းလဲဖြစ်ခဲ့တဲ့2013ခုနှစ်မှာ ILO ရဲ့ထောက်ခံတင်ပြမှုတွေနဲ့ဥရောပသမဂ္ဂကပြန်ဖွင့်ပေးခဲ့တာပါ။ရိုဟင်ဂျာကိစ္စဖြစ်ပြီး2018ခုနှစ်နောက်ပိုင်းမှာပေးထားတဲ့ဒီအခွင့်အရေးတွေကိုပြန်ရုပ်သိမ်းမယ်လို့ဥရောပသမဂ္ဂကမြန်မာအစိုးရကိုသတိပေးခဲ့ပါတယ်။ဒါပေမဲ့လည်းစံလုံးညိုတင်ပို့တာတစ်ခုကိုပဲအခွန်3နှစ်ကောက်ခံဖို့ဆုံးဖြတ်ခဲ့တာပါ။စစ်ကောင်စီအာဏာသိမ်းခဲ့တဲ့2021ခုနှစ်နောက်ပိုင်းမှာတော့ဒါရီအားလုံးကိုပြန်ရုပ်သိမ်းဖို့ပြည်ပရောက်မြန်မာအဖွဲ့အစည်းတွေကဥရောပသမဂ္ဂ EU ကိုဖိအားပေးခဲ့ကြပေမဲ့လည်းပြည်တွင်းကအလုံသမားတွေရဲ့အလုတ်ကန်ရရှိမှုအခြေအနေကိုငှဲ့ကွက်ပြီး GSP ကိုဆက်ပေးဖို့ EU ကဆုံးဖြတ်ခဲ့တာပါ2019ခုနှစ်နောက်ပိုင်း GSP အခွင့်အရေးကိုရထားတဲ့ဖွံ့ဖြိုးမှုအနည်းဆုံးနိုင်ငံ16နိုင်ငံစီးနှဲမှာအာဖဂန်၊ယီမန်၊ဆိုမာလီနိုင်ငံတွေနဲ့အတူမြန်မာနိုင်ငံကိုလည်း EU ကထည့်သွင်းထားတာပါ